Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံကနေ2019ခုနှစ် September 12ရက်စက်တာဘရီနေ့ညနေခင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Aerometer 16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့ American နဲ့တရုတ်နိုင်ငံခြားကုန်သွယ်ရေးဆိုင်ရာအစ်မြင့်စနေဘွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုကိုပြတ်သားတဲ့အစီအစဉ်တစ်ခုတရုတ်နိုင်ငံကဒီနေ့ပဲကျင်းပလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်လူဝင်ကြတဲ့နေရာပြန်ရေးမအောင်မမြင်ဖြစ်ရတာမြန်မာစုရမှာတာဝန်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဆက်လက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူကျင်းပပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်ချိုင်းတုံမြို့မှာကျင်းပပြုလုပ်မဲ့ငင်းငယ်ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီး
တော့အဲ့ဒီစက်ကနေရန်ကေဘဖြစ်ဖြစ်စစ်ချောက်ဖြစ်ဖြစ်ဘလို့အဲ့တော့ကျွန်တော်တို့ကတော့ဒီဘုံမူးကျုံတောင်တာမျိုးထောင်းဥဆောင်ပြီးတော့ဆက်နေကြအ
ေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒီအေးရခိုင်လက်နက်ကိုင်အဖွဲ့ကမြန်မာတပ်မတော်ဘက်ကဆက်တက်လေတွေကိုဘူးတူတော်မျိုးနဲ့မှာတိုက်ခိုက်ခဲ့တဲ့အကြောင်းပါဝင်လက်ကျုံးလူသတ်မှုနဲ့ပတ်သက်ပြီးဒီရန်ချမ်းပတ်ခံလိုက်ရတဲ့မြန်မာနိုင်ငံသားနှစ်ယောက်ပြစ်ဒဏ်ကလွတ်မြောက်ဖို့ပန်ကောက်မြို့မှာဗားရီစတင်လှုပ်ရှားနေကြပါသလဲတခါထိုင်းနိုင်ငံမှာမြန်မာနိုင်ငံသူတဦးစိတ်ကြွဆေးပြားနေတဲ့အတူဖမ်းဆီးခံလိုက်ရတဲ့ဆိုတဲ့အကြောင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင့်လည်းမတိုင်ခင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မတို့ကအရေးကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြီးကကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုပြတ်သားတဲ့အစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကျင်းပလိုက်ပါတယ်။ဝန်သားနဲ့ဘယ်ဘီဆက်တို့လိုအမေရိကန်လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရခေါင်ဖန်းကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရဲ့စိတ်ဆင်နာကောင်းတဲ့လုပ်ရည်တွေကိုကျေးဇူးကြောင်းနဲ့ကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေမှာချိန်နှီးကောင်းတွေပေါ်ထွက်လာအောင်ဖန်တီးနိုင်မှုမျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။သမထရန်ကတော့ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အော်တိုဘာလ1ရက်နေ့ကစလို့အခုနေတိုးမြင့်ကောက်ကံမှုစီစဉ်ထားတာကို15ရက်နေ့ချီရွှေ့ဆန်းလိုက်ကြောင်းမနေ့ကပဲကြေညာခဲ့တာပါအော်တိုဘာ1ရက်နေ့ကတရုတ်နိုင်ငံထူထောင်တဲ့190ပြည့်မဲ့ချီဖြစ်တာကြောင့်သွေးကုန်ကုန်ကောက်ကံမဲ့အစီအစဉ်ကိုစိုင်းငံ့ထားဖို့တရုတ်တူညီချုပ်လီဝေးကမြစ်တရက်ခံခဲ့တယ်လို့လည်းမနေ့နောက်ပိုင်းမှာသမထရန်ကတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ဒီလစက်တင်ဘာ19ရက်နေ့ကစလို့ထပ်မံကတ်တပ်ဖို့စီစဉ်ထားတဲ့အမေရိကန်ကုန်ပစ္စည်းရဲ့ရာတချို့ကိုတရုတ်နိုင်ငံကဖယ်ရှားပေးလိုက်တဲ့အကြောင်းမနေ့စောင်းကကြေညာခဲ့ပြီးနောက်မှာပဲသမ္မတထရန့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကကတ်တပ်မဲ့စီးနှင်းကနေဖယ်ရှားပေးလိုက်တဲ့ကုန်ပစ္စည်းတွေမှာတော့ပဇွန်၊ကင်ဆာရောဂါတက်ဖြစ်ရေးမှာအသုံးပြုတဲ့စစ်ပစ္စည်းတွေ၊စက်မှုလုပ်ငန်းသုံးချောစီနဲ့လုပ်ငန်းသုံးဓာတ်ပစ္စည်းတွေလည်းပါဝင်ကြပါတယ်။
အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့ဆေးဆက်ညှိနှိုင်းမှုတွေလုပ်မယ်ဆိုရင်အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားကောင်းဖယ်ရှားပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်သမ္မတနဲ့ဆွေးနွေးဖို့သူ့ဘက်ကပြဿနာမရှိဘူးလို့လည်းသမ္မတထရမ့်ကပုံထုနေတော့ကပြောပါတယ်။လက်ရှိအီရန်ရဲ့အခြေအနေဟာအတော်ဆိုးနေတဲ့အတွက်ဒီအခြေအနေကိုအီရန်ဘက်ကပြင်ဖို့လိုတယ်လို့ပြောကြားပါတယ်။အီရန်ပေါ်တန်ခတ်အရေးယူမှုတွေပိုပြီးပြင်းထန်လာတယ်လို့ငွေကြေးအကျပ်တဲကြုံတဲ့အခြေအနေကလည်းပိုဆိုးလာတာကြောင့်အီရန်ဘက်ကသဘောတူညီမှုတစ်ခုခုရဖို့လိုလားနေတယ်လို့အမေရိကန်သမ္မတကဆိုပါတယ်။ဒါပေမဲ့အီရန်ဘက်ကတော့သူ့အပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားသည်၍တွေးဆဆွေးနွေးမှာမဟုတ်ဘူးလို့ပြောကြားထားပါတယ်။ပိတ်ဆို့မှုတွေလုပ်ပြီးဆွေးနွေးတာဟာဘာအတိတ်ပဲမှမရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပုံထုနေ့ကပဲပြောပါတယ်။အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေထရမ့်အစိုးရ2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးတာခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်နေပါတယ်။အီရန်ဘက်ကလည်းသဘောတူညီချက်မှာကန့်သတ်ချက်တွေကိုချိုးဖောက်နေပါတယ်။စာချုပ်ထဲမှာပါတဲ့အတိုင်းပြန်လည်လိုက်နိုင်အီရန်ကိုချီးငွေဒေါ်လာ15ဘီလီယံထိပေးမယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဆွဲဆောင်ပြောကြားနေပါတယ်။ဒီလာတဲ့ကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်သမ္မတနဲ့အီရန်သမ္မတရူဟာနီတို့တွေ့ဆုံစကားပြောနိုင်ရတဲ့အတွက်လည်းပြင်သစ်သမ္မတကကြိုးပမ်းပေးနေပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်မှာလုပ်ပိုင်ခွင့်အာဏာသက်မှတ်ပြတ်ထက်မဲ့ဆုံးဖြတ်ချက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကဒီနေ့ပဲမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။မဲခွဲကိုစီစဉ်ထားတဲ့ဆုံးဖြတ်ချက်မှာတော့သမ္မတပေါ်တရားစွဲနိုင်မဲ့လုပ်ငန်းစဉ်တွေအကြံပြုချက်တွေရရှိနိုင်အောင်ကွန်ပျူတာကအစည်းအဝေးကျင်းပခွင့်ပေးနိုင်မှုလည်းပါဝင်ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာပုံမှန်လုပ်နေကြကော်မတီရဲ့ကြားနာပွဲတွေမျိုးလိုမဟုတ်ပဲတက်တီတွေကိုအချိန်ပိုချက်ချမင်းမြန်းဝင်လည်းရရှိမှာပါ။ သူများရဲ့ဥပဒေရထောက်ကူပြုဖွဲ့နေနဲ့အချက်လက်တောင်းခံတာတွေကိုစာရေးသားတုံ့ပြန်မှုနဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာနောက်ထပ်လုပ်ပိုင်ခွင့်တွေထည့်သွင်းခြင်းအပြင်တရားစွပ်စွဲကိုကြိုးပမ်းတဲ့ကြားနာပွဲတွေဟာလွတ်တော်အတွက်ရောအများပြည်သူအတွက်ပါသတင်းချက်လက်တွေပြည့်ပြည့်စုံစုံပေးနိုင်မှာဖြစ်တဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲသမ္မတဘက်ကလည်းသူ့ပေါ်ဆွဆွဲချက်တွေကိုတုံ့ပြန်ဝင်ရမှာဖြစ်တဲ့အကြောင်းကွန်ပျူတာဂျယ်ရီနယ်လာကပြောဆိုခဲ့တာပါ။ကွန်ပျူတာမဲခွန်းဆုံးဖြတ်ပြီးရင်တော့တိုက်ခိုက်ဒီမိုကရက်တစ်ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်တစ်ခုလုံးမှာမဲခွန်းမှာဖြစ်ပြီးသမ္မတရဲ့ Republican Party ကအများစုဖြစ်တဲ့ထက်လွှတ်တော်မှာတော့မဲခွန်းနိုင်မယ့်အလားအလာသိမ့်မရှိပါဘူး။သမ္မတကခွန်ဆောင်ထားတဲ့မှတ်တမ်းတွေရှယ်ကွဲဖြစ်စရာကိစ္စတွေအတွက်ငွေပေးနှုတ်ပေးခဲ့ရပြီးသမ္မတပိုင်တဲ့ဟိုတယ်တွေလုပ်ငန်းတွေမှာလူလူခွန်ကရလာတဲ့ငွေကြေးကိုတုံးဆွဲနေရတယ်ကိုထုတ်ပြန်ပေးဖို့ပြုတ်ကွက်တဲ့ကိစ္စတွေကိုပေါ်ထုတ်နိုင်မှုလဲလွှတ်တော်ရဲ့ဥပဒေရေးကော်မတီတွေကကြိုးစားနေကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲကိုဒီကနေ့အကြသာပေးညမှာပြုလုပ်မှာဖြစ်ပါတယ်။ဒီကနေ့စကားစစ်ထိုးပွဲမှာတော့သမ္မတလောင်းဖြစ်လာဖို့ပြိုင်ဆိုင်နေသူတွေထဲမှာလူကြိုက်များနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့အဲလီဇဘက်ဝါရင်နဲ့ဘာနီဆန်ဒက်စ်တို့ဘာပြောမလဲဆိုတာကိုအဓိကအာရုံစိုက်ကြမယ်လို့ပြောလင်းရပါတယ်။ရှင်းနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင်လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုစိန်ခေါ်ပြိုင်ဆိုင်နိုင်ဖို့ဒီမိုကရက်ပါတီဘက်ကကြိုးစားနေကြသူစုစုပေါင်း10ယောက်အခုချန်ပါတယ်သမ္မတလောင်းအဖြစ်ဝင်ကြွေးဝေအရွေးခံနိုင်ဖို့ကြိုးစားသူအရင်တုန်းကအယောက်20ကျော်ရှိခဲ့ပေမဲ့ပါတီကတတ်မှတ်တဲ့အများထောက်ခံမှုနှုံးနဲ့ရမုံငွေလုံလုံလောက်လောက်မရသူတွေဆက်ပြီးရှင်ပြိုင်ခွင့်မရကြတော့ပါဘူးစကားစစ်ထိုးပွဲတွေကိုဇူလိုင်လမှစတင်ခဲ့ပြီးဒီကနေ့ကတော့တတိယအကြိမ်ပြုလုပ်တာပါလော်လော့ဆယ်စစ်တမ်းတွေအရအထူးသမ္မတဟောင်းဂျိုးဘိုင်ဒန်ကထောက်ခံမှုနှုံး30ရာခိုင်နှုံးနဲ့ရှေ့ကပြေးနေပါတယ်။ဟာဗတ်တက္ကသိုလ်ပါမောက်ခါဟောင်းအထက်လွှတ်တော်အမတ်အလစ်ဇဘက်ဝါရင်နဲ့ဒီမိုကရက်တစ်ဆိုရှယ်လစ်လို့ခန့်ယူထားတဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒက်စ်တို့ကလည်းထောက်ခံမှုနှုံးအတူတူလောက်ရရှိထားကြပါတယ်။ကျန်တဲ့သူတွေကတော့တနိုင်ငံလုံးသဘောထားကောက်ခံမှုတွေမှာရရှိတဲ့ထောက်ခံမှုက30ရာခိုင်နှုံးထက်မကျော်ကြပါဘူး။ဒီကနေ့ည Texas V နဲ့ Houston မြို့မှာလုပ်မဲ့စကားစစ်ထိုးပွဲကိုတနိုင်ငံလုံးကိုရုပ်မြင်သံကြားကနေပြသမှာဖြစ်ပါတယ
်။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19 kHz 1683ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်ရောရင်ဂျာဒုက္ခသည်တွေနေရပြည်ရေးမအောင်မြင်ဖြစ်ရတာမြန်မာစစ်အုပ်မှတာဝန်ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေကုန်စည်ကရှိရှိနေရပြည်နိုင်မှုချိုးပင်ရမှာရိုဟင်ဂျာတွေယုံကြည်စစ်ချအောင်မြန်မာစစ်အုပ်ကစောင်းနေတာမတွေ့ရကြောင်းဝန်ကြီးချုပ်ရှိခါစင်နာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့အခုချိန်ထိနေရပြည်အစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့တယ်လို့တရုတ်အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝန်ဝင်ကူညီချဖို့လည်းတိုက်တွန်းခဲ့ပါတယ်တိုင်းနဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရပြန်ဖို့ရေးနှနိုင်ငံတာဝန်ရှိသူတွေဒုတိယအကြိမ်ဖြစ်ပြီးခဲ့တဲ့လတဲ့စီစဉ်ခဲ့ပေမဲ့မောင်မင်းဖြစ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာ ARS ဆွေရအုပ်စုရဲ့ချိန်ချောက်မှုကြောင့်ဖြစ်တဲ့အကြောင်းဒုတိယအကြိမ်နေရပြန်ရေးစီစဉ်နေမောင်မင်းဖြစ်ခဲ့ပြီးနောက်မှာပဲပြောဆိုထားတာပါနောက်ဆုံးချင်းနေရပြန်ပူရေးလုပ်ငန်းစဉ်စီစဉ်ထားတဲ့ရန်နာနီကမှဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေကိုနေရပြန်ဖို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ထိခိုက်ခဲ့ရတာလို့လည်းဆွဆွဲထားပါတယ်
အမေရိကန်ပြည်ထောင်စုမှာ e-cigarette ထဲထည့်ပြီးတောက်ရတဲ့အရသာအမျိုးအစားအများစုကိုဈေးကွက်မှာတားမြစ်ဖို့အစိုးရကစတင်ဆောင်ရွက်နေပါပြီ e-cigarette တောက်လို့လူအသက်တွေဆုံးရှုံးနေတဲ့ထဲမှာကလေးငယ်တွေလည်းပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်အမေရိကန်တိုင်းနိုင်ငံလုံးမှာ e-cigarette တောက်လို့6ယောက်ထက်မနည်းသေဆုံးပြီးတော့ယာနဲ့ချီနာမကျန်းဖြစ်နေကြချိန်မှာဒီကိစ္စကိုကြက်မှတ်ကင်တွယ်ဖို့အတွက်ထရမ့်အစိုးရကကြေညာတာပါe-cigarette တောက်သူတွေထဲမှာယောဂါဖော်မပြနိုင်တဲ့နာမကျန်းဖြစ်မှုတွေအခုလပိုင်းတွေမှာပိုများလာပါတယ်။နေမကောင်းသူအများအပြားဟာဆေးကြောင့်ຫນွေတဲ့အရသာထည့်ပြီး e-cigarette တောက်ကြတာကြောင့်ဖြစ်နိုင်တယ်လို့ဆရာဝန်တွေကပြောပါတယ်။ကျန်တဲ့သူတွေကတော့ပုံမှန် e-cigarette တောက်ကြလို့နေမကောင်းဖြစ်နေကြတာပါ။ e-cigarette လုပ်ငန်းဟာတိတ်ကိုကြီးတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်လာနေတယ်လို့ဒမ်မရာထရမ့်ကပြောပါတယ်။ပ Poman Selig Dauda Tet, E-Cigarette Dauda Ga, Jamma Yine, Pawin Chengu Matigai Sebu, Sobi, E-Cigarette Lungan Loduriga, Bjorni Jabare, Dabime, Namajan Pimuri, Jaya Ayada Tebi, Dauna Nesure, Jonari Jang, Klingeri, Jamma, E-Cigarette Dauda Kisala Nibare, Daja, Pusina, Peyo, Piki Babogane, Tiadi Yada Apa, Win Kleri Jamma, Luja Mian Yada Rigo, Damia Melu, Jamma Yine, Lumu Pulongi, Winjiga, Embura over Yunga Ma, Bjorjabare, American Nega the Chobinary Ma, Muni Rimaro, the E-Cigarette Dauda go Longa Damia Tabare, Selip Chenduri Adre, E-Cigarette Atagu Pedes Rebjo Sumurina Patalu, Tati Mapianai Mulu, Tape Pinya Shinriga, Piovare.
Britain Parliament on the Ring of Pacha, Sangamu, Chamcha Piacha Piama, Elizabeth Yama, you, Lille Pioso Gram, you Machia, when you join Boris and Sanga Piola Bare, Ludo Sanga Leda, the Awan Machia, Scotland, the Ayunga, Sumpia Labi, not only fitted in Mave, when you choke up Piola Daba, Ludo Lunganiguro, Menega Salu, Autuvala, Salianity, Sanga Tavare, when you choke out, Society, Loma, Makamu Machia, the Nivetum Pioso Tarapare.
Cuban Nagama, DZC, a GJ, Piedang Nirajan, Swan in Piedala, Joni Relo, Tamra, Mihel DS Canelga, Pioja Libare, Swan in Piala Mujang, Tayu Posao Yine, Yasemi, Bewe Mutigai Nainelo, Tamaraga, Nanganago, Jumian, Najabogani, Botuniga, Jinavare, American, yes, Siboye, Peso, Dankam, Huye, Giedu, Piedelo, Tuga, Piedemare, Cuban Nagaha, Siboye, a Chad de Jongare, a Tugala Rego, Jani Relo, Subare, Langza Sim Chile Dre, Suya Sayon de Chuya Long and Yana Taya Melo Sibai Winjiga, Pioja Varishin.
Direct from Washington, the voice of America, the
Now, so young Yamane and Nanganaga, the Renegu, only Una Mastumia Mondo, Chinya, Pizza Gera Pibare, Fiumi Mabangani, who told him being a season ago, Tenoria Internet Samina, Pide, Burmese.viewingnews.com, Tony Chine, the Biane, Nas and Imare. A guru, train song bar in the train lorry go tempia, freedom of Pibare, Yen Zono, China, Machimba, season tarde, Ninja is Suniwe, Chowne, Satin, Pilja Jamare. Suya, Ninja, commissioning a Pija tarde, Giant to Machimba, Ninja is Suniwe go, Yabai Mohammed, Libu, and Lotte, Machija, E. Yakai, Puya, Pioganga, Pioli Bare, the Suniwe Masi, Sanya, Kisaya, the Sunibu, Tamrobaga, some such a Pina and Duri, Pawan Lame, Lule, Mohammed Puega.
บักกะเมียงเล่นทาดโลตํารอบักกะแลปาวนแตกยอกผู้ชี้นี่บาเรดีตะเรนอี้ซงกูรอวีวีมาบายะตะเรนดอกกูมูซอกะติ้นปะปี้ทาบาเรเคะเมียโอเคซูยาเยญินจันยี้กอมชินกะญินจันยี้ซุยนุยโบด้วยจ้ายตงญูมาดีละ
16日開園ポエ、病院所管指導、開頭課が、都都ポエにね、ディペチャチェックを列管び、手要歩しにちゃう、あくるを病所ばれ。ジャイドンは結構がろ、ペジャダビロロとれ。それはジャイドンは18年に来てもれとれた。えら、家頃、じゃあ、この、成長は18年がろ、エディマと、他人にね、ビビウラロも出るさめ、あの、死をポーラーでさ、ま、18年にろとれ。
တော်တော်အဲ့ဒီစိတ်ခွန်ရရန်ကေဘယ်ဖြစ်ဖြစ်စစ်ကြောက်ဖြစ်ဘောနော်အဲ့မှာကျွန်တော်တို့ဘက်ကတော့ဒီဗိုလ်မှုကျောက်ဒေါက်တာမျိုးထောင်းဦးဆောင်ပြီးတော့တက်နေကြကျန်ဖွဲ့ပြီးတက်ရောက်မဲ့အလားအလာကိုအာတက်မဲ့ဒီဟာကကျွန်တော်တို့ဒီဥစ္စာလေဒီနောက်ပိုင်းမှာမယ်လေးဖွဲလုံးဟိုကြီးနိုင်ပြီးတော့မှဟိုတက်မဲ့ဆိုပြီးတော့ဒါဆုံးဖြတ်တာလို့ပြောတယ်ကေအိုတချင်ဖွဲ့ကလည်း
ကပြင်ဆင်ပြီးသားဖြစ်ပါလေ။တို့ရုပ်ကေကအနက်ချံမဟုတ်လို့ရှင်တဲ့တစ်ခါပေါ့။တုံးမဟုတ်လို့ရှင်တဲ့၁၄ရက်နဲ့မှဒီတို့ရုပ်လက်ကဌာနချုပ်ကနေထွက်ဖို့ကျွန်တော်တို့ပြင်ဆင်ထားတာရှိပါလေ။
ကျိုင်းတုံဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာတနင်္ဂနွေပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးကိုဆွေးနွေးနေတာဖြစ်ပါတယ်။မဟာမိတ်၄ဘွဲ့မှာ PSLF တအန်းပလောင် MNDJP ကိုကိုင်းနဲ့ ULA ရခိုင်အဖွဲ့၃ဘွဲ့ကတော့အစိုးရတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုရင်းချမ်းရေးဆွေးနွေးပွဲကိုလည်းပန်ဆန်းဒါမမို့မိုင်းလာနဲ့တရုတ်ပြည်တနေရရာမှာဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာတော့စည်ရေးကိစ္စတွေကိုဆွေးနွေးဖို့တမရော့ဘက်ကပါပါဝင်ဖို့လိုအပ်နေကြောင်းခိုင်တုခကဆက်ပြောပါတယ်
။အ อดีตการงานเราดีแล้วไม่ซื้อเนื้อไปมาประมาณสิบแปดประการนี่พี่เราส่งจากไปไหนเนี่ยปกติเต็มเต็มสุดแล้วอุจจาระทางเดียวโหเด็กเขาต้องการเลยไปประมาณสิบแปดประการตัวดีแต่แกส่งจากไหนเนี่ยจากประการนี่เดี๋ยวมาบ้าวิ่งไอ้เราอย่างมันรู้ซื้อเนื้อไปจะได้พี่เรามาที่อาบุรุษเราเลยครับแล้วดีจริงๆว่าจากประการนี่ไปปลาไม่สุดแล้วตัวดีก็เนี่ยที่วิ่งมาเจ้าท่าราชีดอกโหดีแต่แกปลาโพดอนุราบก็จ้ะดีจริงๆซื้อเนื้อไปมาไอ้เรามาไป
แต่ไปเสียก็ใช่ดีกว่าที่เราอยากมาบอกอากูปีสี่เนี่ยนี่โลจันโรก้าเอาส่งตอนที่เอาไปก็มาปีนี้แล้วไอ้ที่มาประมาณสิบเดือนนี่โบโลแล้วก็จำรอบก็ป่าวเห็นเตี้ยวยืนเนี่ยปัจจุบันจำรอบเตรียมมันเปลี่ยนใจเพื่อตุยมุบมุจุสมิงทงก้าคู่โลเปียวบาร์เลยจำรอบเปียวนั่งยาดอกที่บาร์เลยที่เดจำรอบดีอันนับดีเสียอุกามุออกมาดูดูว่าจะไปไหนโน่ซีนีวันเลยนะครับ
ปีเกเรสุนุยบริมาไปเล็กเล็กก็เนี่ยเป็นปีเอสซาจงมูจังก็เป็นแหล่งปีเอชชาบาร์เลยแล้วแม้สุนุยบริมาโรเนี่ยเป็นตรงเดชเชตุกูเป็นแหล่งสุนุยจับปีเนี่ยมีตั้งมาพูดด้วยเลยสุนุยบุชินีราพิบาร์เลยสุยาเย็นยิ่งใจกูสิเลยพูดฮะเนี่ยไปมาไม่พูดเนี่ยโอกาสตรงเส้นเดียร์นี่ก็จังตัวมีมาน้องส่งตัวส่งเกล้าพิบีที่สุนุยบริอบอมาหันไปลูกบริพิบวิบานารีเลยสิเกบาร์เลย แต่เนื้อมาเช่นบ้านนี้เนี่ยสุนีบอกว่าไปมาไม่พอหรือว่าเราแต่เอาไม่สุราเนี่ยพัฒนาไปแล้วกูมุ่งต่อเพื่อจะได้เอาไปบ้านเลยกูรู้เนี่ยสุนีบอกว่าชีเนี่ยจะมาไปยังใครมีเนี่ยมาเนี่ยมึงไม่อยากไปไทยบริสับชีเนี่ยชีเนี่ยกูเลยเต็มไปเจ้าบ้านเลยบุตรยามอยู่เนี่ยมาแต่เราอยากสั่งดีๆใจใครขยันอะไรดูดีด้านกันนี่เปล่ากูยังใครนั่นก็ยังพอปีเปล่ากูยังอะไรทีวีเปล่าสุไลบ้านเลยแต่เราบอกว่าที่ใจใครมึงเนี่ยพัฒนาลูกทีวีจะไ
ဘက်ကပြောပါတယ်တိုက်ပွဲတွေဖြစ်တိုင်းမှာလည်းဖြစ်နေတဲ့နေရာပတ်ဝန်းကျင်ကရွာသူရွာသားတွေထွက်ပြေးနေကြပါတယ်ဆင်းရဲမငြိမ်းသင့်တဲ့ရခိုင်ပြည်နယ်တွင်းကအခြေအနေကိုထိုင်းချေဆိုင်ပြည်သူတွေနောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တွင်းစစ်ရေးလှုပ်ရှားနေတဲ့တပ်မတော်စစ်ကြောင်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါမနေ့ကမွန်လွဲပိုင်းလောက်မှာရသေးတောင်နဲ့ဘူရီတောင်မြို့နယ်ဆက်ခွတ်ဆုံကျေးရွာနီးမှာမြန်မာစစ်တပ်ကနေစီးနင်းလာတဲ့ဆက်တပ်လှေကိုသူတို့ဘက်ကတိုက်ခတ်ခဲ့ကြောင်းအေအေရခိုင်လက်နက်ကိုင်ဘက်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဘူရီတောင်ဘက်မှာမနေ့ကလည်းပဲဒီထိုးစစ်ရှင်ဖို့ဒီအင်အားဖြည့်ကိုတက်လာတဲ့မြန်မာစစ်တပ်ရဲ့ဆက်လက်တရှိုးကိုကျွန်တော်တို့ဘက်ကနေပြည်တော်တာဝဟန်တိုက်ခိုက်တာတွေတော့ရှိတယ်အမှဆက်လက်သုံးကြီးဒီကကြဆင်းမှုအသေးစိတ်တော့ကျွန်တော်စီလက်ရောက်မှာပါ
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သူတို့စီကိုအသေးစိတ်သတင်းရောက်မလာသေးဘူးလို့လဲခိုင်တုခကပြောပါတယ်။မနေ့ကဘူရီတောင်ရေချောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်တွေ့ခဲ့ရတဲ့အခြေအနေကိုဝတ်ဆောင်ကြေးဝါသားတူကအခုလိုပြောပါတယ်။အဲ
ဒီဝတ်ဆောင်ကမှအိုင်းဆိုရရှိတဲ့ဝတ်ဆောင်အိုင်းနားလောက်မှဖြစ်ကြတယ်။မြန်မာတပ်မတော်ကစစ်ကြောင်းဆက်လာတာကိုမဦးမဖက်ပြည့်လို့အမှကြေကမှုရရှိရဖို့ပေါ့။မြန်မာတပ်မတော်လက်တက်နေပြီးငါးကြီးလာရင်မစည်းလို့သွားလို့ပေါ့။မြန်မာတပ်မတော်ကတော့ညံ့ချည်လို့ပြော။ဒေနာမရှိရဲ့ခြေရောကလူတွေမြင်လိုက်တယ်လေ
တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကလည်းလက်နက်ကြီးငယ်တွေနဲ့ပစ်ခတ်နေမှုကြောင့်အနီးဝန်းကျင်ကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ဝတ်ဆောင်ကြေးရွာသားကပဲဆက်ပြောပါတယ
်ရဟန်းတက်တော်ဖက်ကဖြစ်ပြီးတော့သူတို့ကကြောက်သွားတယ်မြန်မာတက်မတော်ကအဲခြေရောကိုဖြူပြီးလက်နက်တွေနဲ့ပစ်တယ်လူတွေငိုတော့မကြည့်ဘူးပေါ့အဲနာမရှိရဲ့ကဝတ်ဆောင်ရဲ့ဇေယျမြိုင်အိုးဖောက်ကျင်းကျော်တို့အကုန်သူတို့ဖြတ်ပြေးကြတယ်လေရောမမလို့ရတော့မင်းက
ပြခတ်တိုက်ခိုက်မှုဖြစ်ပေါ်တဲ့နေရာဟာရသိတောင်မြို့နယ်ဥဖောက်ရွာနဲ့ဘူရီတောင်မြို့နယ်ခွားဆုံကျေးရွာကြားမေယူမြစ်တက်ကသုံးခွမြစ်ချောင်းဆုံတဲ့နေရာမှာဖြစ်ပွားခဲ့ကြောင်းခွားဆုံကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပေမဲ့တိုက်ခိုက်မှုအခြေအနေကိုတော့မသိရှိဘူးလို့ပြောပါရယ်မနေ့ကမင်းပြမြို့နယ်ထဲမှာအေအေဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုလည်းခိုင်တုခကပြောပါရယ
်ဒီမင်းပြဘက်မှလည်းမနေ့ကနေပြီးတော့အဲဘမစစ်တပ်ဘက်ကဒီထိုးသိရှင်ဖို့တက်လာတဲ့ကျွန်တော်တို့ဘက်ကဒီထိတိုက်တိုက်ပွဲဖြစ်တာရှိတယ်
သမရတရမကြံကြားရေးဖွဲ့သွင်းမှုဘုံမှုချုပ်စွန်မင်းတို့ကတော့ဘူရီတောင်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရှိသေးဘူးလို့ဆိုသလိုမနေ့ကမင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာသမရရင်းနှစင်းမိုင်းခွဲတိုက်ခတ်ခံရကြောင်းပြောပါတယ်
။အဲဒီမှာတော့ကျွန်တော်လက်ခုကြည့်မသိသေးဘူး။မနေ့ကတော့ကျွန်တော်တို့ပန်းမြောင်ကျေးရွာဘက်မှာလူမှုမိုင်းနဲ့တိုက်ခတ်ခဲ့တာရှိပါတယ်။အဲဒီမှာတော့ကျွန်တော်တို့ကစစ်သုံးမော်တော်ရဲ့တပည့်တွေတိုက်ခတ်တာဖြစ်တယ်။အမတော်ရင်တော့အနေနဲ့ပြတ်သီးသွားတယ်လူလုံးခွဲရတော့ဘာလို့ဖြစ်ပါလဲမောင်းလို့ရပါလားဆန်နဲ့ထိတိုက်ခံရရှိမှုတော့မရှိဘူးဗ
ျဒီကနေ့မှလည်းရတိတ်တော်မျိုးနဲ့ဂျင်းတော်ကျေးရွာထဲကိုမြန်မာစစ်တပ်ဘက်ကပြစ်ခတ်ပြီးဝင်ရောက်ခဲ့လို့ရွာသားတွေတိမ်းရှောင်နေရကြောင်းကျေးရွာရမိရဖတ်သူကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေနှစ်စဉ်လိုလိုဖြစ်ပွားနေပြီးစစ်ရှောင်ရွာသားတွေကလည်းပုံမှုတိုးပွားလာနေပါတယ်မြန်မ
ညီမဆိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့ရခိုင်လက်နက်ကန်ဖွဲ့အေးအေးပါဝင်မြောက်ပိုင်းမှာမိတ်လေးဖွဲ့ကိုရှေ့တရင်ပါတနင်္လာနေ့ကျရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့တေချာသလောက်ရှိနေပြီဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ဟာအပြစ်ခံရစရေးဒေသထဲမှာမပါဝင်တာကြောင့်တိုက်ပွဲလျှော့ချရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ဒီဇင်းလူသားမှုနဲ့တည်တံချမှတ်ခံထားတဲ့မြန်မာနိုင်ငံသားနှစ်ယောက်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။လေကျွန်းလူသားမှုနဲ့တည်တံချမှတ်ခံထားတဲ့မြန်မာလူငယ်နှစ်ယောက်လွတ်မြောက်ရေးထိုင်းပြည်မင်းမြတ်စီအစနာခံပန်ကြားဖို့အတွက်ဗိုလ်ရုံးကဘန်ကောက်မြို့တော်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်လက်မှတ်ကောက်ခံခဲ့တဲ့လှုပ်ရှားမှုတစ်ခုကိုစလုပ်ခဲ့ကြပါတယ်။လူငယ်နှစ် ပြီးထိုင်းပြည်မင်းမြတ်စီကိုရက်60ကျွန်းတနာခန်းစာတင်ဖို့ထိုင်းကျိုးအောင်ဆောင်ရှိနေရီကပြင်ဆင်နေတဲ့အချိန်မှာပဲဘန်ကောက်မှာ၃ရက်ကြာကျင်းပနေတဲ့အာဆီယံရက်ပတ်အဖွဲ့အစည်းများဖိုရမ်မှာမြန်မာနိုင်ငံကလူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေကဒီကိစ္စကိုပြောခွင့်ရဖို့စီယုံလှုပ်ဆောင်နိုင်ခဲ့ပြီးကောက်ယူလို့ရတဲ့လက်မှတ်တွေကိုလည်းထိုင်းပြည်စီကိုပေးဖို့သွားမှာဖြစ်ပါတယ် ဒီနယ်လူခွင့်ရေးကိစ္စတွေထည့်သွင်းဆွေးနွေးရတဲ့အချိန်မှာရွှေပြောင်းလုပ်သားတွေရဲ့ကိစ္စကိုလည်းကန်နာတီးရဲ့အနေနဲ့ထည့်သွင်းပြီးသူတို့ရဲ့အမှုကိစ္စကိုလည်းထည့်သွင်းစဉ်းစားပေးဖို့တောင်းဆိုခဲ့ရလို့ဒီလှုပ်ရှားမှုကိုဦးဆောင်ခဲ့တယ်။ညီညွတ်ချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဖွေရွေးကိုအခုလိုပြောပါတယ်။အဓိကတော့ကျွန်တော်ဒီသူတို့လက်မှတ်ဒီကျွန်တော်
ပါတယ်ဒီကိစ္စကိုပြောတော့ဒီဖိုရမ်လို့ခေါ်တဲ့အဖွဲ့နဲ့ရွှေပြားလို့သမားတွေလုံခြုံမှုရယ်ရွှေပြားလို့သမားဖြစ်ပေမဲ့မှန်ကန်တဲ့တရားစီရင်မှုတွေရရှိဖို့အတွက်ဒါသူတို့ဆွေးနွေးတဲ့အချိန်မှာကျွန်တော်ခုနလိုမျိုးမြန်မာနိုင်ငံရဲ့ရွှေပြားလို့သမားလူငယ်နှစ်ဦးတာမင်းဖြစ်နေဆိုတင်ပြလိုက်တဲ့အတွက်သူတို့ပို့ပြီးတော့စိတ်ဝင်စားတဲ့ကိစ္စတွေတွေ့ရပါတယ်
ဒီကိစ္စနိုင်ငံသားနှစ်ယောက်ကိုတတ်မှုနဲ့တိုင်တန်ကြားခံနေရရဲ့မောင်စောလေးနဲ့မောင်ဝင်စောတို့နှစ်ယောက်ကိစ္စကိုဒီဖိုရမ်အစီအစဉ်မှာထည့်သွင်းမထားပေမဲ့မြန်မာဘက်ကတောင်းဆိုခဲ့လို့ထိုင်းဘက်ကစီစဉ်တဲ့အဖွဲ့ကြီးကရောကျန်တဲ့အာဆီယံဖွဲ့ကြီးကပါလက်ခံခဲ့ကြပြီးပထမဆုံးအငြင်းမပွားပဲတပြိုင်တည်းထိတ်ထောက်ခံချက်ရနိုင်ခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်။
ထိုင်းနိုင်ငံရဲ့တရားစီရင်ရေးမှန်တိုင်ပြုပြင်ပြောင်းလဲမယ်လို့ပြောနေရလဲရှိပါတယ်။သူတို့နှစ်ယောက်ကိုအတင်းအကျပ်ဝန်ခံခိုင်းတာတွေ့နေရရဲ့ဆိုတဲ့အချက်လက်တွေကိုထိုင်းနိုင်ငံရှိနေမြောက်ကောင်စီကထောက်ပြခဲ့ပြီးဒါကိုလည်းဒီနေ့ဖိုရမ်တက်ရောက်လာတဲ့သူတွေကိုရှင်းပြခဲ့ကြောင်းဦးအောင်မျိုးမင်းကပြောပါတယ်။မနေ့ကိုနိုင်ရကျွန်တော်တို့အခုချိန်ကြီးလက်မှတ်ကောက်တဲ့ချိန်မှာလက မှာလူသားချင်းစာနာမှုကူညီမှုအနေထားရောမှန်ကန်တဲ့တရားစီရင်ရရှိဖို့ကိစ္စရောရွှေပြောင်းလုံသမားဆိုရယ်ရှူတောင်းကရောအကုန်လုံးနှိပါဒါကိုထောက်ခံကြရအောင်လို့တွေ့ရပါတယ်
သူတို့နှစ်ယောက်လိုမြောက်ဖို့ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းရဟန်းတော်မြင့်အား300လောက်ကစူတောင်းပွဲတစ်ခုလုပ်ခဲ့တာပါ။ဥဆောင်ပါဝင်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့စီကံထိန်းသိမ်းရေးနဲ့ကုညီစောက်ရှောက်ရေးရဟန်းတော်များအဖွဲ့ကတာနာရန်တီကျောင်းနိုင်စေရတော့ဥတံမီကာကအခုလိုမိန့်ပါတယ်
။ဒီကလေးတွေပြန်လဲလာဖို့တော့ဦးဇင်းတို့ကအခြားတင်းနေတင်နေဒီမှာလေးတော့ဟိုရှာရွေတွေရောနောက်တော့ဒီမို့ကုညီတွေရောခုစစ်တွေနေကြတော့ဒီကလေးတွေကမမနေတော့လည်းဖြစ်တယ်ဆိုတော့ဥရောတခိုင်ဒေသကကလေးတွေဖြစ်တဲ့ကြောင့်ကိုလိုဥရှင်တို့ဟိုမှာတာဝန်လေးဖြစ်တဲ့လို့ဥရှင်တို့ခံယူပြီးတော့ခုလိုရှင်းလင်းပွဲကိုလည်းရရှိဖြစ်ပါလေ
။ထိုင်းနိုင်ငံဆိုင်ရာမြန်မာတမ်မတ်ဥမျိုးမြင့်တန်းကလည်းစက်တင်ဘာ5ရက်တုန်းကနွယ်ထပ်ပူရီခရိုင်အချင်းနောက်ကိုသွားခဲ့ပြီးဒီလူငယ်2ယောက်နဲ့တွေ့ခဲ့ကြောင်းနိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနေ့မှာပဲထိုင်းနိုင်ငံရှိနေမြောက်ကောင်စီနဲ့လည်းတွေ့ခဲ့ပြီးထိုင်းပြည်ရင်မင်းမြတ်စီတင်မဲ့အတနာခန့်စာပြင်ဆင်ဖို့အသေးစိတ်အချက်အလက်တွေကိုဆွေးနွေးခဲ့ကြပါတယ်။
ဒီတဲ့နောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတူစိတ်ကြွဆေးကြွားရင်းနဲ့ဖမ်းခံလာရတဲ့အကြောင်းကိုပြောပြကြပါမယ်ထိုင်းဘက်ငွေတသန်းနှသိန်းဘူးလောက်ကာလတန်ကြီးရှိတဲ့ဒီစိတ်ကြွဆေးကြွားရင်းနဲ့အတူမြန်မာနိုင်ငံသူတူကိုထိုင်းအာရဗိုင်းတွေကပုံထူးနေမှာဖမ်းမိလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မဲဆောင်မြို့ကနေဘန်ကောက်မြို့တော်ကိုသွားတဲ့ကားစီးပေါ်ကနေအဲ့လိုဖမ်းမိလိုက်တာဖြစ်ပါတယ်နောက်ထပ်တန်တရားရှိသူတူကိုလည်းထိုင်းအာဏာပိုင်တွေကရှာဖွေနေတာကြောင့်မဲဆောင်မြို့ပေါ်မှာရှောင်းတခင်စစ်ဆေးတာတွေနဲ့ဖမ်းဆီးတာတွေလည်းရှိနေပါတယ်အပြည့်စုံကတော့ VOA ထိုင်းခြေဆိုင်သတင်းနောက်မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဆက်တင်မာလာဆယ်ရက်နေ့မနေ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုထွက်ခွာလာတဲ့ဘန်ကောက်ပေါ်မှာလိုက်ပါလာတဲ့အသက်36နှစ်အရွယ်မြန်မာနိုင်ငံသားနော်မူဆိုတဲ့အမျိုးသမီးတဦးကိုဘန်ဝေဟင်နေဇက်ကိတ်မှာထိုင်းအမှတ်46စစ်တပ်ကမတင်အားလို့ရှာဖွေခဲ့တာဖြစ်ပါတယ်။နော်မူဟာတခြားမျိုးသမီးတဦးရဲ့ထိုင်းနိုင်ငံသားကပ်ကိုယူတုံးလာတာကိုစစ်ဆေးတွေ့ရှိ ตัวเองก็ไม่ได้ทำอะไรที่มันก็เลยพานะมันนี่ก็เลยพานะทีนี้ไอ้ช่างส่วนนี้ล่ะเจ้าอันนี้ว่าทำไมเอ็มเนี่ยตัวมาเอ็มขนาดกูเสียใจยามาเสียใจสิจ้าเลยกูขนาดมาปั๊บปีเตะสองล้านกูตุ้ยชิดเอาไปบ้านเลยมุ่ยเสียว่าคนเสียดีกูสั่งเลสเสียยิ่งพันมีเดียวมีตัวมีเนี่ยป้าว่าจะอู้กูเลยถ้าอย่างนั้นนี่ก็ไล่แรงชาพุนี่เจ้าลูกตัวมาเอ็มสามยันนี่ดูดูพี่เดียวอู้เอาเจ้าเปลี่ยนไปเลย
อันนี้จะมีเสียเรื่องนี่แหละจ้ะอันนี้จะมีเสียรายจ่ายอันนี้จะมีเสียแบบอันนี้คือเรื่องนี้ก็คือเรื่องที่มันเนี่ยเดี๋ยวเอาไปฟังมาบอกเดี๋ยวถ้าเกิดมุ่ยเสียว่าไปแล้วมุ่ยเสียว่ามีเยอะขนาดนั้นก็คือพอแล้วไอ้เนี่ยจะมีเสียมุ่ยเสียว่าเนี่ยพัฒนาไปอันนี้จะมีอะไรตัวโกงเงินอะไรจ้ะอ่ะคุณส่วนใหญ่ไม่ชอบการนี้บางครั้งจะเจอคุณยี่ดีแรงการีกูเกิดเสียสินทรัพย์เสียสินนี่เดี๋ยวมุ่ยเสียว่าเลยตัวชี้เกล้าจ้
ဒီမှာကိုဘန်ဝေတတောင်းပေးခဲ့ပြီးဘန်ကောက်ကိုတဲဆောင်ခန်းခဲ့တာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုခဲ့ကြောင်းထိုင်ရနာပိုင်းနေကပြောဆိုခဲ့ပါတယ်ရှင်ထိုင်းချီဇာဗီဒရင်ဒေါမိုင်းမာတရင်ပြပုတ်ခဲ့တာပါဗီယိုမြန်မာပိုင်းရဲ့ချက်သရီနေ့ညနေခင်းအစီအစဉ်လေးကိုလိုင်းလို့မိကြဆက်ခွန်ဆက်ခွန်နဲ့ဆက်ငါးရောက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ ီမြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်လေးကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာနဲ့ဒူ Facebook page မှာလည်းအလွယ်တကူဝင်ရောက်ဖတ်ရှုပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ channel ရေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကတလဲချင်ညာပြီးမှဖြစ်ပါတယ
်အမေရိကန်တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာစစ်မြေဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေချိန်မှာပဲရင်းနှီးမှုပြသတဲ့အစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကျင်ညာလိုက်ပါတယ်ဟိုသားနဲ့ပေဘီဆက်တို့လိုအမေရိကန်လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောင်းရကောင်ဖန်းကပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားဆက်ဆိုအရေးယူနိုင်မှုစစ်ဆေးမဲ့လုပ်ငန်းစဉ်မှာလုပ်ပိုင်ခွင့်အာဏာတတ်မှတ်ပြဋ္ဌာန်းမဲ့ဆုံးဖြတ်ချက်တွေကိုအလုပ်တော်တရားရေးကော်မတီကဒီနေ့မျိုးခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။မျိုးခွဲကိုစီစဉ်ထားတဲ့ဆုံးဖြတ်ချက်မှာတော့သမ္မတပေါ်တရားစွဲနိုင်မဲ့လုပ်ငန်းစဉ်တွေအကြံပြုချက်တွေရရှိနိုင်အောင်ကော်မတီဥက္ကဋ္ဌကအစည်းအဝေးတွေကျင်းပခွင့်ပေးနိုင်မှုလည်းပါဝင်ပါတယ်။အမေရိကန်ပြည်အစိုးရမှဒီမိုကရက်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်အရေးခံနိုင်မှုကြိုးစားနေသူ၁၀ယောက်ရဲ့စကားစစ်ထုတ်ပွဲကိုဒီကနေ့ပြုလုပ်မှာဖြစ်ပါတယ်။ဒီကနေ့စကားစစ်ထုတ်ပွဲမှာတော့သမ္မတလောင်းဖြစ်လာကိုတိုင်ဆိုင်နေသူတွေထဲမှာလူချမ်းများနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တက်လွတ်တော်မှတ်တည်ဖြစ်ကြတဲ့အဲလစ်ဘက်ဝါရင်နဲ့ဘန်နီဆန်ဒါတို့ဘာတွေပြောမလဲဆိုတာကိုအတိတ်ကအာရုံစိုက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ရင်းကြော်ရဲ့နေရာပြောင်းရေးမအောင်မမြင်ဖြစ်ရတာမြန်မာစုရမှာတာဝန်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရာပြောင်းနိုင်မှုဂျိုးဘိုင်ရမှာရင်းကြော်ရဲ့ယုံကြည်စိတ်ချလာအောင်မြန်မာစုရဘက်ကဆောင်ရွက်နေတာမတွေ့ရတဲ့အကြောင်းဝန်ကြီးချုပ်ရှိခါစီနာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောဆိုလိုက်တာပါနိုင်ငံကြီးကနေရပြည်ရေးစီစဉ်နေအကောင့်ထဲမဖော်နိုင်သေးပဲဖြစ်နေချိန်မှာပဲအပြန်အလှန်ဝေဖန်မှုတွေထွက်ပေါ်နေတာပ
ါတရင်ချင်းရုပ်ကိုကောင်းလွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ် View American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 32.51 နဲ့နိုင်ငံမီတာ190တို့ကနေထပ်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOV ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington.